သမရအိုဘားမားကအမေရိကန်အစိုးရရှေ့နေဟောင်းတူကိုအမိမြေလုံခြုံရေးဌာနအကြီးအကဲဖြစ်အဆိုပြုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှထိတ်တန့်ဥပဒေအကျိုးဆောင်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဂျေးဂျွန်ဆန်ကိုအမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ဝန်ကြီးအဖြစ်သမရအိုဘားမားကတောက်ကြနေကအဆိုပြုလိုက်တာပါ။အမျိုးသားလုံခြုံရေးအတွက်ချိန်ချောက်မှုအန္တရာယ်တွေကိုစောင့်ကြည့်ရေးတဘာဝဘေးအန္တရာယ်ကြောက်ရောက်ခဲ့တဲ့ဒေသတွေနလန်ပြန်ထူရေးနဲ့နေဆက်ဒေသကင်းလှည့်ရေးစာရာတွေကိုဝန်ထမ်းအင်အား2,400နဲ့လဲပတ်နေတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုမစ္စတာဂျွန်ဆန်ကဥဆောင်ရတော်မှာဖြစ်ပါတယ်။မစ္စတာဂျွန်ဆန်ဟာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စင်ခေါ်ကဲဆတ်မှုတွေနဲ့ချိန်ချောင်နေတဲ့အန္တရာယ်တွေကိုထဲထဲဝင်ဝင်နားလည်တဲ့အတွက်ဝန်ကြီးအဆင့်ယာရူးကိုတာဝန်ပေးအပ်ဖို့ရွေးချယ်ရတာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။2000ခုနှစ်အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအယ်ကိုင်ဒါခေါင်းဆောင်ပိုင်းကိုဖြိုခွဲရေးမူဝါဒတွေချမှတ်တာနဲ့အမေရိကန်စစ်တပ်မှလိင်တူချင်းစုံမဲ့သူတွေအပေါ်တားမြစ်ကန့်သတ်ချက်ကိုပယ်ဖျက်ပေးခဲ့ရမှာဂျေးဂျွန်ဆန်ကဥဆောင်ပါဝင်ကူညီခဲ့တယ်လို့လည်းဆိုပါတယ်။သမ္မတရဲ့အဆိုပြုချက်ကိုအထက်လွှတ်တော်ကသာအတည်ပြုခဲ့မယ်ဆိုရင်ငြိမ်းစားယူသွားပြီဖြစ်တဲ့ဝင်ကြီးဂျင်းနဲ့နပေါ်လီတာနိုရဲ့နေရာမှာအစားထိုးတာဝန်ယူရမှာပါ။ယာရုကနေအငြိမ်းစားယူခဲ့တဲ့ဝင်ကြီးဂျင်းနဲ့နပေါ်လီတာနိုကတော့ကယ်လီဖိုးနီးယားတက္ကသိုလ်ရဲ့ဥက္ကဋ္ဌယာရုကိုပြောင်းရွှေ့တာဝန်ထမ်းဆောင်နေပါပြီရှင်။